ရှမ်းပြည်နယ်အစီအပိုင်းကျိုင်းတုံမြို့နယ်အတွင်းစစ်တပ်ကဖမ်းဆီးခဲ့တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်ကိုဒီကနေ့ကျိုင်းတုံရဲစခန်းကိုလွှဲပြောင်းလိုက်ပြီးတော့အစိုးရနဲ့အပြစ်ရထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းနဲ့ဆက်သွယ်လို့ဆိုပြီးမတရားအသစ်နဲ့ဆက်သွယ်တဲ့ပုံမှန်18ပုံမြင်ဆောင်1နဲ့အမှုဖွင့်လိုက်ပါတယ်။ရှမ်းပြည်နယ်အစီအပိုင်းကဒီ SNLD ပါတီဥက္ကဋ္ဌကတော့ပြည်သူတယောက်အနေနဲ့မလိုလားအပ်ဖဲတစားကန်ဖြစ်ရတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ဖန်စီခံခဲ့ရတဲ့ SNLD ပါတီဝင်ဟာကျိုင်းတုံမြို့နယ်နန်လင်းမှန်ရွာမှာနေထိုင်သူဦးဆိုင်ကျင်ဖြစ်ပြီးသူ့ကိုခလာရ245ကတပ်ဖွဲ့ဝင်20လောက်ကနေအိမ်ကနေဖန်စီသွားခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့ဦးဆိုင်ကျင်ကိုတက်မတော်ကကျိုင်းတုံရဲစခန်းကိုလွှဲအပ်လိုက်ပြီးမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ထားတယ်လို့ရှမ်းပြည်နယ်အစီအပိုင်းက SNLD ပါတီဥက္ကဋ္ဌဦးဆိုင်လုံကအခုလိုပြောပါတယ
်။မင်းများတို့ကသူတို့ကနေကိုယ်နိုင်မှလွတ်မယ်လို့ပြောပြီးတော့မလွတ်ပဲနဲ့ရဲစခန်းကိုလွှဲထားပါတယ်။ဒီနေ့မှာတော့သူ့ကိုစစ်မှုအမှတ်57/2014နဲ့ရဲစခန်းဖွင့်ထားပြီးတော့စစ်ခုံ1နဲ့တရားစွဲဆိုမှုတင်ဆင်နေပါတယ်။ဘုရားကုန်တိဆိုတာတရားမဝင်တင်းဖွင့်နဲ့ဆက်တွေ့ချင်းတောင်ကျန်သူနဲ့ဆက်တွေ့ချင်းတောင်ကျန်သူအားဤကလက်နဲ့ထောက်ပံ့ချင်းဤကစစ်ကြီးများထောက်ပံ့ရေးဆောက်ခံပေးချင်းဆိုတဲ့သူကတော့လို့ဆွဆွဲထားတယ်ဗျာ
ကျိုင်းတုံရဲစခန်းကတာဝန်ကျအရာရှိတဦးကလည်းပုံမှန်ဆက်ခွန်တင်းနဲ့အမှုဖွင့်ထားပြီးစစ်ဆေးနေစေဖြစ်တယ်လို့ပြောပါတယ်အပြည့်ကတ်ရက်ဆဲထားတဲ့အဖွဲ့အစည်းနဲ့ဆက်ဆက်ပြီးဖမ်းဆီးတဲ့အပေါ်မှာတော့ဦးဆိုင်လုံကအခုလိုမေးခွန်းထုတ်ထားပါတယ်
အာဒီရဲ့ဆက်စီရပြည်နယ်စစ်နယ်မှာထိုးပြီးပြည်တော်စုအစ်စ်နဲ့မှာထိုးပြီးတဲ့တနက်ကန်တပ်ဖွဲ့တစ်ဖွဲ့ဖြစ်တယ်သူထဲမှာဆက်ဆံရေးရုံးနေဖွင့်ထားတယ်တချင်းမှာဖွင့်နေတဲတုံမှာလည်းဖွင့်နေဆက်ပြီးတော့တောင်ကြီးမှာလည်းဖွင့်နေကိုလာမှာဖွင့်နေမိုင်းပါမှာဖွင့်နေကြားပေါင်းကူးတွေနေပြည်တော်မှာလည်းရှိတယ်ရန်ကုန်မှာလည်းရှိတယ်အဲ့လိုဆက်ဆံရေးရုံးနေအားလုံးဖွင့်ထားပြီးတော့ MBC မှာလည်းပြည်ဆောင်ထားပြီးပြီးနောက်ပြီးတော့မှနိုင်ငံတော်အရှင်ကျမထိုးဖို့လည်းပြင်ဆင်ထားပြီးဒီဖွင့်ဖို့ကျွန်တော်တရားမဝင်ဘူးဆိုရင်ကျွန်တော်တို့ဘလို့ဖွင့်ဖို့တရားဝင်တယ်လို့ပြောရမလဲဗျကျွန်တော်သိချင်တာတော့လေ
ငင်းချမ်းရေးအတွက်ဆောင်ရွက်နေစဉ်ကာလမှာအခုလိုဖမ်းဆီးရတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းလည်းဦးဆိုင်လုံကဆက်ပြောပါတယ်
။ကျွန်တော်ကဒီကျွော်မှာနေတဲ့ပြည်သူလူထုကတော့ငင်းချမ်းရေးကိုဖြစ်ဖြစ်ရှင်ရတယ်။ငင်းချမ်းရေးအတွက်ဆိုကျွန်တော်တို့တော်တိုင်းသားတွေအားလုံးကပြုဖြည့်ပံ့ပိုးကြတယ်ပံ့ပိုးချင်ကြတယ်။ကျွန်တော်တို့မျှော်လင့်ထားတဲ့ငင်းချမ်းရေးမရှိပေါ်ခင်မှာမလိုလားအပဲနဲ့ကျွန်တော်တို့ပြည်သူဒီသားနဲ့ကြားနဲ့ညှက်ပြီးတစ္ဆကံဖြစ်ရတယ်ဆိုတော့တိုင်းပြည်ဒီသားတယောက်အနေနဲ့ရောတိုင်းသားတယောက်အနေနဲ့ရောကျွန်တော်ပါတီအနေနဲ့ရောအများကြီးဟိုစင်ကောင်းဖြစ်ရတဲ့ဆိုတဲ့အကြောင်းတော့ပြောချင်ပါတယ်
လောလောဆယ်မှာတော့ဦးဆိုင်ကျင်ကိုတရားစွဲမယ်ဆိုရင်ဒီမှုကိုရင်ဆိုင်ဖို့အတွက်ပြင်ဆင်ထားတယ်လို့ဦးဆိုင်လုံကပြောပါတယ်။အခုလိုဦးဆိုင်ကျင်ကိုဖမ်းဆီးပြီးတဲ့နောက်တရက်မှာစစ်ဘက်ရဲရလုံခြုံရေးတပ်ဖွဲ့စာယာဖအပါအဝင်ရဲနဲ့စစ်တပ်တွေက RCSSSA တောင်ပိုင်းရဲ့ကျိုင်းတုံဆက်ဆံရေးရုံးကိုဝင်ရောက်ရှာဖွေခဲ့ပါတယ်။ဒီလိုရှာဖွေစဉ်မှာရုံးတော်ဝင်ခံကိုစာယာဖရုံးကိုခေါ်ဆိုထားတယ်လို့လည်းကျိုင်းတုံဆက်ဆံရေးရုံးတော်ဝင်ခံဖြစ်တဲ့ဒုဗုံမူကြီးဆိုင်းဆိုးမင်းကပြောပါတယ်။စစ်ဆင်ရေးရုံးကိုဝင်ရောက်ရှာဖွေတာနဲ့ပတ်သက်ပြီးငင်းချမ်းရေးတိဆောက်စဉ်ကာလမှာနှစ်ဖက်အပြန်အလှန်ယုံကြည်မှုကိုပြပြားစေတာကြောင့်ဒီကိစ္စကိုဖြေရှင်းဖို့အတွက်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ကိုစာပေးပို့ထားတယ်လို့ RCSSSA အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်
ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ဒီကိစ္စကိုဖြေရှင်းဖို့နားလည်မှုတွေပေါ်ပေါက်ပေးဖို့ UPWC အဲ့တော့ကျွန်တော်တို့ဟုတ်ကဲ့ဒီစီဘုံချက်ကြီးချက်စစ်ကိုတိုင်းကျွန်မထုံးပြီးတော့စာတောင်းပို့ထုတ်ထားပါတယ်အဲဒီကောင်စိတ်ကြီးကြီးအောင်မြန်အောင်ချက်ကြီးပြီးတော့ပို့ထုတ်ထားပါတယ်ကျွန်တော်တို့အစိုးရနဲ့စစ်ဆိုင်ရေးဆက်မောင်းနဲ့စစ်ဆိုင်ရေးပြည်လည်အောင်ဒီဒီပြည်တည်ကြီးရနေဒီနေ့ဆောင်ရွက်ပြီးနိုင်ငံလေးမယ်လို့ကျွန်တော်တို့ကအဲ့လိုပဲမျှလင့်ထားပါတယ်
ရှမ်းပြည်နယ်အစီအပိုင်းမှာဒီလိုမပြေလည်မှုတွေဖြစ်နေချိန်မှာကချင်ပြည်နယ်ဘက်မှာတော့ကြိုးကြားဆိုသလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလ3ရက်နေ့ကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖမ်းဆီးသွားတဲ့ပြည်နယ်အုပ်ချုပ်ရေးဝန်ထမ်း2ဦးဟာလည်းဒီကနေ့အထိပြန်မလွတ်သေးပါဘူး။မြောက်ပိုင်းတိုင်းစစ်ထဏာချုပ်မပါခကတော့6ရက်နေ့ညနေမှာပြန်မလွတ်ရင်အင်အားသုံးဆောင်ရွက်မယ်လို့အကြောင်းကြားထားတာဖြစ်ပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကအခြေအနေတွေဟာလာမယ့်အပတ်မှာကျင်းပမယ်အစိုးရနဲ့ KIA အကြဆွေးနွေးပွဲနဲ့တတိယအပတ်မှာကျင်းပမယ်အစိုးရနဲ့တိုင်းသာလည်းနှကိုင်အဖွဲ့တွေအကြဆွေးနွေးပွဲကိုတစုံတရာထိခိုက်စေမလားလို့စိုးရိမ်တာတွေလည်းရှိနေပါတယ်။ငင်းချင်းရေးအကျိုးတော်ဆောင်တွေကတော့ဆွေးနွေးပွဲတွေဆက်လက်ကျင်းပဖို့ရှိနေပြီးပြည်ထနာတွေကိုဒီဆွေးနွေးပွဲတွေကတစ်ဆင့်ဖြည့်ရှင်းနိုင်မယ်လို့လည်းမျှော်လင့်ထားပါတယ်။